ဒီတုလတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းရဲ့ဖိတ်ကြားချက်အရပို့ဆောင်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးဟန်စိန်ကအောင်ကုန်သုံးရေရင်နင်းမြုပ်ခဲ့တဲ့အကြောင်းအရင်းတွေနဲ့ပတ်သက်ပြီးအစိုးရရဲ့လက်တလောတွေးရှိထားတဲ့အချက်တွေကိုလာရောက်ရှင်းလင်းခဲ့တာပါရေရင်နင်းမြုပ်ခဲ့တဲ့အဓိကအချက်ဟာကုန်တန်းချိန်အများပြတင်ခဲ့တာကြောင့်ဖြစ်တယ်လို့ဒုဝန်ကြီးဦးဟန်စိန်ကပြောပါတယ်
ကုန်နေတဲ့အရဒီကြတ်တတ်မှတ်ချက်မရှိဘဲနဲ့သူ့ရဲ့ကျွန်တော်တို့ရေထီမြင်းရှိပါရေထီမြင်းတဲ့မကျော်ရပါဘူးအခုခီးစင်မှာတော့သူကဒါရေထီမြင်းတဲ့မကျော်နေတဲ့အတွက်ကြောင့်မလို့တတ်မှတ်ကျွန်တော်တို့ကုန်တင်နိုင်တဲ့တတ်မှတ်မြင်းတဲ့ကျော်လုံပြီးတော့ကုန်နေတင်ဆောင်ထားတဲ့ဆိုတာတွေ့ရှိရပါတယ်ကုန်ဘက်ပေါ်မှာတင်ဆောင်ထားတဲ့ကုန်ပစ္စည်းတွေကလည်းများပြီးတော့ကျွန်တော်လှိုင်းလ
်လူဦးရေ160တင်ဆောင်နိုင်ပြီး၈နာရီကျော်မောင်းနေမယ်ဆိုရင်လူဦးရေ130သာတင်ဆောင်နိုင်တဲ့ရေရင်တွေဖြစ်တယ်လို့ဒုဝန်ကြီးကရှင်းလင်းခဲ့ပါတယ်။အခုလ23ရက်နေ့ကနင်းမြုပ်ခဲ့တဲ့အောင်တကွန်ရေရင်မှာလူဦးရေ200ကျော်ပါရှိတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့အသက်ရှင်ရက်ကြံနေခဲ့သူတွေကတော့လူဦးရေ400ကျော်ပါသွားတယ်လို့ပြောဆိုမှုတွေရှိနေပါတယ်။ရေရင်ဟာမထွက်ခွာခင်ကတည်းကရေဝင်ပြီးခီးတဲ့တွေကဝိုင်းဝန်းခတ်ထုတ်ခဲ့ရတယ်လို့လည်းအသက်ရှင်ကျန်နေသူတွေက RFA ကိုပြောပါတယ်။ရခိုင်ပြည်နယ်ကရေရင်တွေမှာဝင်းပိုတင်တာလူပိုတင်တာတွေဟာပုံမှန်ဖြစ်နေကြဖြစ်တယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကဒီနေ့လွှတ်တော်မှာဆွေးနွေးပါတယ်
။တင်မောသားတွေကလည်းဝမ်ပိုတင်တယ်၊ကုန်ပိုတင်တယ်အဲ့ဒါသူတို့အောက်ဆက်ရတယ်။တင်မောခီးတဲ့လက်မှာ210သေးဆောင်လို့ပြောတယ်ဒါမဲ့ဝင်းကြီးချင်းပြတာ210ပဲတင်နိုင်တယ်လို့ပြောတယ်နှစ်ဆောက်กว่าတယ်အဲ့ဒီထဲမှာလက်မမဲ့စီးတဲ့လူတွေအများကြီးရှိတယ်300ကျော်လောက်ပါတယ်လို့ကျွန်တော်သတင်းရတယ်အဲ့ဒါလည်းဒီခီးစဉ်မှာအများကြီးဖြစ်နေတဲ့ကိစ္စပ
ါအခုလိုဖြစ်ရက်တွေနောက်ထပ်မဖြစ်ဖို့အတွက်အစိုးရအနေနဲ့ဆောင်ရွက်ပေးဖို့လိုတယ်လို့လည်းရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးပါရှင်ကဒီနေ့လွှတ်တော်မှာပို့ဆောင်ရေးဒုဝန်ကြီးလာရောက်ရှင်းလင်းစင်မှာပြောကြားခဲ့ပါတယ်
ဒီဆုံးရှုံးနေလာမှုတွေနောင်ခါမြမှာမပေါ်ပေါက်ရအောင်အခုဖြစ်နိုင်တဲ့အခြေအနေကလောလောဆယ်တင်ဖို့အဆိုးအဟောင်းတွေနဲ့ခကြီးထွက်ပြပါထွက်ပြတဲ့အခါလဲကျွန်တော်တို့အများပြည်သူရဲ့အသက်အန္တရာယ်ကိုမဖြစ်နိုင်လောက်အောင်တော့စီစဉ်ဆောင်ရွက်ပြပါနောက်တစ်ခုကဒီအများရင်းဒီလူအသက်အန္တရာယ်ကိုမကြခင်မတွေ့ပေမဲ့တစ်ချိန်မှာတွေ့နိုင်တဲ့အခြေအနေရှိရဲဒါလည်းကြီးကြပ်ပြပါလို့ဒီနှစ်ချက်ကိုအလေးထားပြီးတော့တင်ပြဆွေးနွေးပါရဲ့
အောင်ကွန်ခီးတဲ့တင်ရရင်နင်းမြုပ်ခဲ့တာကြောင့်တည်ဆုံသွားသူ62ဦးရဲ့အလောင်းတွေကိုဆယ်ယူရရှိထားပြီးဖြစ်ပေမဲ့မြောက်ကျိန်ကျွန်းအနီးမှာနင်းမြုပ်နေတဲ့အဲ့ဒီရရင်ထဲမှာပိတ်မိနေသူတွေလည်းရှိနိုင်သေးတယ်လို့အစိုးရအဖွဲ့တာဝန်ရှိသူတွေကပြောကြားထားပါတယ်အစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးအဖွဲ့ရဲ့တွေးရှိချက်တွေနဲ့အဲ့ဒီဖြစ်စဉ်မှာအမှန်တကယ်တာဝန်ရှိသူတွေကိုအရေးယူပေးဖို့ကိုလည်းပြောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းစွေကဒီနေ့ဆွေးနွေးခဲ့ပါတယ်
စုံစမ်းစစ်ဆေးအဖွဲ့တွေရဲ့အစီအခံသာရရှိမယ်ဆိုရင်ဖြစ်မှန်တွေကိုဖော်ထုတ်ပြီးတော့မှတာဝန်ရှိသူအစီအစဉ်ကိုလည်းပဲကျွန်တော်လိုအပ်တဲ့အရေးယူဆောင်ရွက်မှုများပညာပေးမှုများဆောင်ရွက်တင်ပါတယ်နောက်မှာအလားတူမဖြစ်ဖို့အတွက်ဒီသင်ခန်းစာတွေအပေါ်မှာပြုပြင်ဆောင်ရွက်သွားဖို့အထူးပဲလိုအပ်ပါတယ်
ဒီဖြစ်စဉ်နဲ့ပတ်သက်ပြီးရာသီဥတုကြောင့်ဆိုတဲ့မမကန်ပြောဆိုမှုတွေကိုမပြောဘဲတာဝန်ယူဆောင်ရွက်ဖို့လိုတယ်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကပြောလိုက်ပါတယ်
။ရာသီဥတုကြောင့်ကန့်ကျင်နီးရောကတ်သွားတယ်ဆိုတဲ့ဟာလည်းမဖြစ်နိုင်ဘူး။ဒေသမှန်နေတဲ့ပုဂ္ဂိုလ်များအတွေ့အကြုံကြောင့်ဒီလိုပြောနေတာကိုရခိုင်ပြည်သူတွေမကျေနပ်ဘူး။အဲ့ဒီမကျေနပ်ချက်ကိုကျွန်တော်တို့အရင်မသိဘူး။ဒီနေ့ဆွေးနွေးလိုက်တဲ့အခါမှာသိ။ပြောမယ်ဆိုရင်လိန်ညာပြောဆိုမှုတွေမမကန်ပြောဆိုနေပြည်သူတွေမကြိုက်ဘူး။ရခိုင်တိုင်းသိလိုက်မှာဘယ်တိုင်းသားပဲဖြစ်ဘယ်လူမျိုးဖြစ်လိန်ညာပြောဆိုနေတဲ့အဘိမမကြောက်အဖြစ်မှန်ဖော်ထုတ်တဲ့နေရာမှာအဖြစ်မှန်ကိုရရှိအောင်ဆောင်သွားဖို့ဆိုရဲဟာလေဒီနေ့ဆွေးနွေးတဲ့နေရာမှာရရှိတဲ့သင်ခန်းစာပဲဖြစ်ပါတယ်ဒါကဘယ်လိုပဲဖြစ်ဖြစ်ပြီးတာတွေပြီးသွားပြီသေတာသေသွားပြီအင်တာမတ်တန်ဖိုးရှိတဲ့အသက်တွေဆုံးရှုံးသွားပြီဒီဘက်ကကျွန်တော်တို့ဘာလို့မလဲအပြစ်တွေပြောအပြစ်တွေမြင်မဲ့အစားတောင်းရှိတဲ့လူရတောင်းရမယ်တောင်းခံပြီးတော့ဆောင်ရ
ဒီလ23ရက်နေ့မှာနင်းမြုပ်ခဲ့တဲ့အောင်တကွန်ခီးတဲ့တင်ရေရင်မှာခမန်းလူဦးရေ200ကနေ400အထိပါသွားတယ်ဆိုပေမဲ့အသက်ရှင်လျက်လူဦးရေ190ကျော်ကိုသာကယ်ဆယ်နိုင်ခဲ့တာဖြစ်ပါတယ်ရှင်